RF ကိုနားတော်တာဆင်နေတဲ့တောတာရှင်များမင်္ဂလာပါရှင်ဝါကောင်လာပြီမှာမြစ်တာနဲ့ချီနှောင်နဲ့ကရင်ရိုးရလက်ချီပွဲဟာရိုးရှင်းတဲ့သဘာဝတရားတွေနဲ့ပေါင်းစပ်ထားပါတယ်ကောင်းငင်းကပြောသည့်အဖီးလိုက်ကြံအစ်စ်အပိုင်းတွေမြေစာရွက်နဲ့တောပေါင်းတောင်ပေါင်းတွေစကောစကားဝါရောက်မှတစ်သားရောက်မှတွေအပါဝင်ခင်းချင်းထားတဲ့ဇပွဲပေါ်မှာအချီကျူးအဖြူတွေရှိပါတယ်ကောင်းငင်းဆိုတာစီလုံးချင်းငါပြောပြီးဆိုတာကရင်လူမျိုးတွေကအစုအဖွဲ့နဲ့နေတတ်ချင်းကြံအစ်စ်အပိုင်းတွေကတော့ကရင်လူမျိုးတွေကကြံမင်းလိုဘဝအစ်စ်အပိုင်းများပေမဲ့ရှင်သန်နိုင်ချင်းမြေစာနဲ့တောပန်းတောင်ပန်းတွေကတော့ဘယ်နေရာရောက်ရောက်ကရင်လူမျိုးတွေကရုန်းကန်ရှင်သန်အောင်မြင်နိုင်တယ်လို့အဓိပ္ပာယ်ရပါတယ်တဲ့ကရင်လူမျိုးတွေရဲ့ဘဝကိုဘလို့ဖြတ်တန်းကြရတယ်လဲဆိုတာရုပ်ဝိထုနဲ့တွဲပြီးစိတ်ဝိထုကိုခံစားလို့ရခဲ့ပါတယ်လွမ်းလောက်တဲ့အတင်းအသတွေနဲ့စကောကိုဝါရောက်မှနဲ့ခောက်ပြီးကရင်အဖွားအိုကလိပ်ပြာခေါ်ပါတယ်။လိပ်ပြာတွေရောက်ရှိလာတယ်လို့ကျမတို့ခံစားမိချိန်မှာအန်ရဲကင်းပါစီ၊တောင်ရစပားအထွက်များပါစီ၊အသက်ရှိအနာကင်းပါစီဆိုတဲ့ဆုတောင်းပြီးအပြန်အလှန်ချီပြုံနဲ့လက်ကောက်ဝဲမှာချီနှောင်ပေးကြပါတယ်။လက်ချီတဲ့အတိတ်ဘဲကကိုကရင်ချင်းခိုက်ရန်ဖြစ်စရာမလိုဘူး။အမျိုးမှန်းသိအောင်လုပ်တဲ့ပွဲလို့ဆိုခဲ့သူကရင်နေရှင်နယ်ကွန်ဂရက်စ်ဒီမိုကရေစီကိုကူညီပေးနေတဲ့မတ်ဒေးဒေးခေါ်နော်စာဖြူခန့်ကကွန်ပျူတာပညာရှင်တဦးဖြစ်ပါတယ်အသက်25နှစ်ကျော်ပဲရှိသေးတဲ့မတ်ဒေးဒေးကခင်မင်းနှစ်လူပွဲကောင်းတယ်လို့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုမြင့်တင်ခြင်းသူဖြစ်ပါတယ်ဘဝဆိုတာတကယ်တော့ကိုအားကိုကိုရတာပဲလို့မတ်ဒေးဒေးကအခုလိုစတင်ပြောဆိုပါတယ်ကျမတို့လူအဖွဲ့စည်းမှာမိသားစုအတွင်းမိသားစုအရေးတောင်ဖခင်အကိုတွေကဆုံးဖြတ်ကြပါတယ်။မိန်းကလေးကနာခံသူပဲ။အမျိုးသမီးဆိုပါဝင်ဆုံးဖြတ်ပိုင်ခွင့်မရှိဘူး။ရေကူးတာမိန်းကလေးအလုပ်မဟုတ်ဘူးလို့ကျမအဖေပြောလို့ကျမရေမကူးခဲ့ရဘူး။အခုဆိုရေလန်းကျမကြောက်နေရပါပြီ။ကျမတို့မြမမှုမှာရက်ရေးရွာရေးလဲဒီအတိုင်းပဲ။မိန်းကလေးကစိတ်ခံစားမှုများတယ်။ယောက်ျားလေးကတော့လှုပ်ရှားကိုတသမတ်ထဲထားပြီးတာဝန်ယူနိုင်တယ်။ဖြည့်ရှင်းနိုင်တယ်လို့ယူဆကြတယ်။ကျမအတော်တွေကဟင်းသရနယ်ဘက်ကကျောင်းဆရာမတွေပါကြေးရွာစာတင်ကျောင်းတွေမှာတင်ထောက်ကူပစ္စည်းဖြန့်ဝေရေးမြို့ပေါ်တက်ရမယ့်အစည်းအဝေးကျောင်းကျမ်းမာရေးဘတော်လာမလဲဆိုတဲ့အကျောင်းအရာအတွေ့ကျောင်းစုခေါင်းဆောင်အဖြစ်ဆရာကိုဆရာမတွေကရွေးချယ်အတိအမှတ်ပြုကြတာထုံးစံလိုဖြစ်နေပါပြီကျမသာဆိုခေါင်းဆောင်မှုကိုယူမယ်စီမံခန့်ခွဲမှုမှာမိန်းကလေးကပိုးပြီးတာတယ်တာဝန်ခံရတယ်တာဝန်ခံမယ်ဆိုတဲ့စိတ်ကအဓိကလို့ကျမဆိုချင်ပါတယ်။ဟင်းသရအာထကတက်မှာကျမကြောင်းတက်ခဲ့ပါတယ်။ဆယ်တန်းအထိပုံမှန်ကြိုးစားပါတယ်။ဆေးဘက်ဆိုင်ရာဝါသနာပါတယ်။ဆရာဝန်သူနာပြုကျမဖြစ်ချင်ခဲ့တယ်။ဆယ်တန်းအောင်တော့ကွန်ပျူတာတက်ကတူတက်ခွင့်ရပါတယ်။အမှတ်ကိုကြည့်ပြီးဆုံးဖြတ်ခဲ့ရတာပါ။ကိုဘဝလမ်းကြောင်းကိုသေချာရွေးချယ်ရတဲ့အချိန်မှာ IT နဲ့ပတ်သက်တာတွေစိတ်ဝင်စားလာတယ်။ကိုလူမှုအဖွဲ့အစည်းကိုအကျိုးပြုနိုင်ရမယ်။ထောက်ပံ့နိုင်ရမယ်လို့ကျမငငယ်တည်းကဆုံးဖြတ်ထားတာပါ။လယ်သမားမိသားစုတွေကကျမကိုမွေးဖွားလာတာပါ။လယ်သမားဆိုတာဖိနှိပ်ခံထဲမှာပါပါတယ်။မှတ်မိနေပါသေးတယ်။1996-99မှာကျမကခုနှစ်တန်းကျောင်းသူပါ။လယ်တဲကစပားကကျမတို့အတွက်ဝမ်းစာပဲရတယ်။အပိုငွေမထက်ဘူး။အပိုငွေရဖို့မပဲစိုက်ရပါတယ်။မပဲစိုက်တယ်ဆိုတာမြေးစည်းလွှာပေါ်မှာမူတည်ပါတယ်။မြေးစည်းလွှာကောင်းမှမပဲရတာပါ။ဝဲတော့လေအစိုးရကဈေးနှိမ်ပြီးဝဲတယ်။ကြေးရွာတွေထိလာပြီးမရောမနေရအတင်းရောင်းခိုင်းတာပါ။ပဲရသည်ဆိုဒိုင်းကိုမရောမနေရဒါအမိတ်မဲ။ထမင်းစားတဲ့ကိစ္စကိုမိသားစုလဲတဲ့ရတဲ့ပြဿနာကလည်းနိုင်ငံရေးနဲ့ပတ်သက်တယ်ဆိုတာကျမအဲ့ဒီတဲကသိလာတာပါ။စပားဘေးပဲဘေးကတောင်သူနဲ့လဲသမားအတွက်တကယ်ကိုနစ်နာပါတယ်။ဈေးနှိမ်ခံရတယ်။အရှုံးခံကြိုယူပြီးလက်တလောဝမ်းစာကိုဖြည့်ရှင်းရတာပါ။လူအဖွဲ့အစည်းကောင်းလာဖို့ကျမတို့အားလုံးလုပ်မှရမှာပါ6ရက်8လ2023မှာကရင်ပြည်နယ်လှိုင်းဘွဲ့မြို့နယ်တဲကဝင်းဖရာအထိတွားပြီးရေဘေးဒုက္ခသည်တွေကိုစေဝါဆန်ရေတန့်ကျမကူညီပေးခဲ့ပါတယ်ကျမနဲ့အတူတငယ်ချင်း3ယောက်ပါပါတယ်အဖွဲ့အစည်းအနေနဲ့တွားတာမဟုတ်ပါဘူးဒီခရီးရဲ့စီမံခန့်ခွဲမှုကိုကျမကိုယ်တိုင်စီစဉ်ခဲ့ရတာပါကျမတို့ရောက်တဲ့အချိန်မှာရေဘေးဒုက္ခသည်တွေမှာရေတောက်စရာမရှိတော့ပါဘူးရွာဆေးပေးကန်းကဆေးတွေပါရေမျောသွားတော့ကျမတို့ပါလာတဲ့ဆေးတွေကအတော်ဖြစ်သွားပါတယ်ဒေသခံကရင်လူမျိုးတွေနဲ့ကျမတို့စကားချင်းမတူပါဘူးစကောနဲ့ပိုးစကားကွဲပါတယ် ကရင်ဗမာလူနားလေတဲ့ဂျာကန်စကပြန်ထားပြီးလိုအပ်တာတွေကူညီခဲ့ရတာပါမိုးက3ရက်3ညတောက်လျှောက်ရွာတာမနာဘူးတဲ့လဲတွေရေမြုပ်ပြီးစပယ်ကြီးတွေရေထဲမျောကုန်ပြီးအိမ်ခေါင်မိုးပဲပေါ်တော့တယ်ကျွဲနွားတွေအများကြီးဆုံးရှုံးသွားတယ်ဖြက်လေးပြခစ်ကိုဖြတ်တန်းခဲ့ရတဲ့ကရင်ရွာတွေပါဝမ်းစာမဖူးလုံဘူးစစ်ပြေးနေရတာနဲ့ကိုစည်းဝါးကြီးကိုမလုံနိုင်ဘူးယာကြီးအပြစ်ခတ်ရဆဲရေးကြောင့်ကိုလှုပ်အားနဲ့ကိုအေးအေးချမ်းချမ်းရှာစားနိုင်ပြီအခုလိုအေးချမ်းပြန်တော့လေတဘာဝဘေးအန္တရာယ်နဲ့ကြုံရပြန်ရောတဲ့ဒီနေ့အပြက်စီးများဆုံးလို့ပြောကြပါတယ်မျိုးစဘာတွေပြန်ချပေးမယ်လို့ပြည်နယ်ဝန်ကြီးကပြောပါတယ်ကျမကတော့လဲယာမြေတွေဖြစ်ထွန်းပါစေလို့လက်ချီပွဲမှာဆုတောင်းမိတယ်လဲယာအစင်မပြေလို့ထိုင်းဘက်အလုတ်သွားလုတ်ကြတော့ကြက်ဥတလုံးခွဲချလိုက်တယ်လို့နေရာအနှံ့ကိုလူမျိုးတွေစင်သွားတာပဲလို့မတ်ဒီဒီကထီထီခိုက်ခိုက်ဆိုပါတယ်နောက်တစ်ပတ်မှာတော့ကွန်ပျူတာမှာစော်ဝဲကအလုတ်လုတ်ပေးနေတယ်လို့လူအဆောက်အုံမှလည်းယင်ချေးမှုကမောင်းနှင်ပေးနေတယ်ဆိုတဲ့မတ်ဒီဒီရဲ့အမြင်ကိုဆက်လက်တင်ပြသွားပါမယ်ရှင်